ဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးသွားကြတဲ့ဒုက္ခသည်နဲ့ပတ်သက်တဲ့အစီအစဉ်တွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကြားအခုလိုသဘောတူလက်မှတ်ရေးထိုးလိုက်ပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကြားမှာတော့နေရပြန်ရင်းနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေကြပါတယ်။ Cox's သတင်းမှာရှိတဲ့ဒုက္ခသည်တချို့ကို Writer's Den ဌာနကမေးမြန်းထားတာကိုအခြေခံပြီး Mike Pugh ကပြောပြမှာပါ။
ဒီကနေ့လပိုင်းတွေအတွင်းရခိုင်ပြည်နယ်မြောက်ပိုင်းကအစမ်းသက်သတိတက္ကသိုလ်ကြောင့်အင်ဂျီယာဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်6သိန်းရောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးတော့ဒီလိုဒုက္ခသည်တွေနေရပြန်နိုင်ရင်းနဲ့ပတ်သက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကမှပြည်တိုင်းဆွေးနွေးမှုတွေလှုံ့ဆော်နေကြတာပါဒီကနေ့မှာတော့ဒီဒုက္ခသည်တွေနဲ့ပတ်သက်တဲ့အစီအစဉ်ကိုနှစ်ဖက်တာဝန်ရှိသူတွေသဘောတူလက်မှတ်ရေးထိုးလိုက်ကြပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေကမှတော့အခုသဘောတူညီချက်ကသူတို့အတွက်ဒေကင်းလုံးကြုံမှုရှိရှိနဲ့အမှန်တကယ်နည်းပြနိုင်တဲ့အခြေအနေဖြစ်ပါမလားဆိုတာကိုစိုးရိမ်နေကြပါတယ်။ကောက်ဆက်ပြည်မှာရှိတဲ့ကုတုပလောင်ဒုက္ခတဲ့စကံကိုလူငယ်တဲ့နှလားလောက်တုန်းကရောက်လာခဲ့တဲ့ဒုက္ခတဲ့အမျိုးသမီးလူရရှာကအခုလိုပြောပါတယ
်အားတော့ဝန်တော့ဝန်တော့တော့လားဒါတိုင်းကတော့တင်းကြရရဲ့
ဒီမှာကတော့မြန်မာဆွေရောက်ကိုမယုံဘူး။ကျမအမျိုးသားဆိုရင်မြန်မာပြည်ကနေ၃ချိန်ထွက်ပြေးခဲ့ရဘူးတဲ့။ကျမအတွက်ဒါဒုတိယအကြိမ်ထွက်ပြေးလာရတာပါမြမဆွေရကအမြဲတမ်းဒီလိုလုပ်နေတာပါပဲဒုက္ခတဲ့စကံကိုရောက်လာတာ15ရက်တည်းရှိသေးတယ်ဆာလီမူလာကတော့သူတို့အတွက်အမှန်တကယ်အဆင်ပြေမယ်ဆိုရင်တော့မြမနိုင်ငံကိုပြန်မယ်လို့ပြောပါတယ
်အဲ့တော့အားရမနန်ထိုးလေဒါရင်ပြန်ရမယ်မနန်ကားရရဝန်ကြောက်ရရ
ကျွန်တော်တို့တောင်းဆိုချက်တွေအတိုင်းလည်းပြောရင်တော့ပြန်ပါပါကျွန်တော်တို့ကိုနိုင်ငံသားအဖြစ်အသိအမှတ်ပြုပေးရပါလိမ့်မယ်ကျွန်တော်တို့လည်းမြေတွေကိုလည်းပြန်ပေးရပါမယ်
နောက်ထပ်ဒုက္ခသည်တူဖြစ်တဲ့အသက်55နှစ်အရွယ်စာယီဟူစိန်ကလည်းအခုလိုပြောပါတယ
်။အာရတတာအာရဇန်ဒေမီဇတ်ဆွန်နံကိုကြည့်တယ်။အင်္ဂလန်မီဇတ်ဆွန်နဂိုရီအာရဇဒီ
ကျွန်တော်တို့နောက်ဆက်မပေးဘူးဆိုရင်ပြီးတော့တခြားဗုဒ္ဓဘာသာဝင်တွေလိုတခြားလူမျိုးစုတွေလိုပဲနေထိုင်ခွင့်ရမယ်ဆိုတော့ပြန်ပါမယ်။ပညာရေးချင်းရှိတဲ့ကျွန်တော်တို့ရဲ့သားသမီးတွေတခြားသူတွေလိုပဲစိုးရလောက်ကိုင်းဒီမှာလောက်ကိုင်းခွင့်ရကြပါတယ
်။ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနဲ့နေရပြန်နိုင်ရေးမှာမြန်မာစစ်တပ်ကအနောက်ရှက်ပေးနိုင်တယ်လို့ဆိုပြီးစိုးရိမ်ကြသူတွေလည်းရှိခဲ့တာပါမြန်မာစစ်ရအရာရှိတွေကတော့လူအပ်ချက်စရစရန်ကိစ္စတွေဆောင်ရွက်ပြီးတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေပြန်လည်ခေါ်ယူရေးဆောင်ရွက်မယ်လို့ပြောဆိုထားပါတယ်လူအပ်ပြန်လာတဲ့ဒုက္ခသည်တွေအနေနဲ့ကိုယ့်ရဲ့နာမည်မိသားစုစရင်းမြန်မာနိုင်ငံမှာနေခဲ့ချိန်တုန်းကနေရက်လိပ်စာမွေးတက်ကြွေးစားရတွေကိုဖြည့်ဆွတ်ရမယ်အပြင်ကိုယ်စံနာနဲ့ကိုယ်ပြန်လာတာမှန်ကန်ကြောင်းကိုအတည်ပြုရမှာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဦးကျော်တင့်စင်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မာမုတ်အလီတို့ဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့ဒုက္ခသည်တွေအရေးအစီအစဉ်ထဲမှာတော့ဒုက္ခသည်တွေကိုပြန်လည်လက်ခံရမှာလိုက်နာဆောင်ရွက်ရမယ့်မူပေါင်းတွေမူဝါဒရေးရာအစီအမံတွေပါဝင်တဲ့အကြောင်းနဲ့ဒီမူပေါင်းတွေနဲ့မူဝါဒရေးရာအစီအမံတွေကို1992ခုနှစ်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားရယူခဲ့တဲ့သဘောတူညီချက်တွေအပေါ်မှာအခြေခံထားတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါရဲ့ရှင်